မင်္ဂလာညနေခင်ဗျာတောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ71925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ဗျာရှင်ကျမသင်္ကီထိုက်ပါ။ Haiti El Salvador နဲ့အာဖရိကကပြောင်းရွှေ့ဝင်ရောက်လာသူတွေကိုရင့်ရင့်တီးတီးပြောခဲ့ပါတယ်ဆိုတာနဲ့ပတ်သက်လို့အမေရိကန်သမ္မတကဆက်ပြီးတော့တုံ့ပြန်နေပါတယ်။အပြည့်အဝလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကို Freedom House ရဲ့စစ်တမ်းမှာသတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူတင်ပြပါမယ်ရှင်
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ပတ်သက်လို့ဒီကနေ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြတဲ့တွင်မှာကြားဖို့ရှိတာကတော့
ဆိုတော့တပတ်မှာ9ရက်လက်ခံပါမယ်။တပတ်ကို6500တောင်းဝင်ပါတယ်။သူတို့ကတရက်ကိုလူ15000လက်ခံခိုင်းတယ်။အဲ့ဒါကတော့ကျွန်တော်တို့
နိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းပါရှင်ပြည်စုံတော့မကြခင်ကြားမှာပါဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မှာလက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံတွေပြေးလို့ရတိမ်းရှောင်နေရခြင်းလူမရှိတဲ့အိမ်တွေကိုဖောက်ထွင်းလို့ရမိရှုခံရမှုတွေရှိနေတဲ့တဲ့နဲ့လက်ပရောင်းတော်ကျင်းနေစီမံကိန်းမှာဆန္ဒပြရင်းတနတ်ထိမှန်တည်ဆုံခဲ့သူဒေါခင်ဝင်းအမှုကိုမြန်မာနိုင်ငံရှိနေများကွန်ရက်ကအမှုနဲ့ပတ်သက်လို့အမြင့်ဆုံးအဆင့်တွေလျှောက်လိုက်ခဲ့တဲ့တဲ့အပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်သိနေထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းဘက်ကအထက်လွှတ်တော်မှတ်တည်နဲ့ဆွေးနွေးမှုအတွင်းသမ္မတကရင့်ရင့်တီးတီးမှတ်ချက်ပေးပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်လို့ပြောကြဆိုကြတဲ့လွှတ်တော်မှတ်တွေနဲ့တခြားပုဂ္ဂိုလ်တွေကိုသမ္မတဒေါ်နယ်ထရန့်ကဆက်ပြီးတော့ဆန့်ကျင်ပြောဆိုနေပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးထားတဲ့ဒါကာအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးပွဲမှာပြောဆိုခဲ့တာတွေကိုအထက်လွှတ်တော်အမတ်ဒီကီဒါဗန်ကလုံးဝအလွဲသုံးစားလုပ်ခဲ့တဲ့အယုံကြည်မရှိဘဲသဘောတူညီချက်မရနိုင်ဘူးဒါဗန်ကဒါကာကိုဖျက်ဆီးပြီးစစ်တပ်ကိုအထိနာစေတယ်လို့သမ္မတကရေးသားခဲ့ပါတယ်အစိုးရအသုံးစီတက်တန်းကုန်မဲ့လာမဲ့တောက်ချန်နီညတကောင်းရံအလွန်အစိုးရလက်ပတ်နိုင်ရေးရန်ပုံငွေနဲ့ပတ်သက်လို့ဒီသတင်းပတ်ရေးပေါ်ဆွေးနွေးပွဲနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်သမ္မတအင်ဂျူရောနဲ့လွှတ်တော်ကြားဆွေးနွေးခဲ့ကြတဲ့ဒါကာအစီအစဉ်တို့ကချိတ်ဆက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကအင်ဂျူရော Oval Office မှာပြုလုပ်တဲ့ဆွေးနွေးပွဲမှာသမ္မတထရန့်ကဟေတီအယ်ဆာဗေဒိုနဲ့အာဖရိကကပြောင်းရွှေ့ဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့တိုင်းပြည်တွေကလာကြသူတွေအဖြစ်ရည်ညွှန်းပြောဆိုခဲ့တယ်ဆိုပြီးသတင်းတွေမှာဖော်ပြနေကြတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအာဖရိကဟေတီနဲ့အယ်ဆာဗေဒိုနိုင်ငံတွေကဝင်ရောက်လာသူတွေကိုအစဉ်ကျင်မဲ့နှိမ်ချပြောဆိုခဲ့မှုပေါ်ပြန်ရှင်းပြပေးဖို့အမေရိကန်သတ္တမန်တူကိုတောင်အာဖရိကနိုင်ငံကမချေမနှက်ဆင့်ခေါ်ခဲ့ပါတယ်။မကြာခင်ကအင်ဂျီတော်မှာလုတ်တဲ့လူဝင်မှုကြီးကြပ်ရေးဆွေးနွေးပွဲမှာသမ္မတထရန့်ကဒီမစင်တွဲနိုင်ငံတွေကဝင်လာသူတွေကိုဘာလို့လက်ခံထားရတာလဲလို့လူမျိုးရေးဆန့်ကျင်တဲ့စကားရိုင်းရိုင်းဆိုင်ဆိုင်ပြောခဲ့တဲ့သတင်းတွေထွက်တဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကဝေဖန်လာချိန်မှာတောင်အာဖရိကနိုင်ငံကအခုလိုနောက်ဆုံးမကျေနပ်ကြောင်းပြသလိုက်တာပါ။ဒါအပြင်သမ္မတထရန့်ကအမေရိကန်နိုင်ငံအနေနဲ့နော်ဝေးနိုင်ငံလူမျိုးနေရာတွေကလူတွေကိုပို့လက်ခံတင်တယ်လို့ပြောခဲ့တဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။တကယ်တော့နော်ဝေးနိုင်ငံသားတွေကလူပြူအများစုဖြစ်ပါတယ်။အာဖရိကနိုင်ငံတွေနဲ့ဟေတီနိုင်ငံသားတွေကတော့လူမဲအများစုဖြစ်ပြီးအယ်ဆာဗေဒိုနိုင်ငံသားတွေကတော့အသားအညူသူများပါတယ်။သမ္မတထရန့်ရဲ့အခုလိုကြမ်းကြမ်းတမ်းတမ်းပြောဆိုခဲ့တဲ့ပေါ်နိုင်ငံတကာနဲ့အမေရိကန်နိုင်ငံတွေအဖွဲ့အစည်းတွေကနေစိုးရိမ်ပူပန်မိကြောင်းကြေညာချက်တွေထုတ်ရမှာအမေရိကန်နဲ့သူ့သမ္မတတို့ဟာလူမျိုးရေးဝါဒီလမ်းကြောင်းကိုလိုက်နေပြီလို့ဝေဖန်ပြောဆိုနေကြပါတယ်။ဒါပေမဲ့သမ္မတထရန့်ကတော့သူဟာလူမျိုးရေးဝါဒီမဟုတ်တယ်လို့အခုပြောနေတာမျိုးသူမသုံးနှုံးခဲ့ဘူးလို့လည်းတောက်လျှောက်ငြင်းဆန်ထားပါတယ်။အာဖရိကနိုင်ငံနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ဌာနအနေနဲ့ပရီတိုရီယာမြို့တော်ကအမေရိကန်တန်ရုံရှိဒုတိယအမြင့်ဆုံးအရာရှိနဲ့မနေ့တနင်္လာနေ့ကတွေ့ဆုံဖို့ဆင့်ခေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။သားသမီး73ယောက်ကိုညစ်ပတ်နန်းစော်နေတဲ့အခြေအနေမျိုးနဲ့အိမ်ထဲမှာပိတ်လောင်ထားတဲ့ဇနီးခင်ပွန်းနှစ်ဦးကိုမနေ့တနင်္လာနေ့ကဖမ်းဆီးလိုက်တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တို့ကပြောပါတယ်။ဒေးဗစ်နဲ့လူဝီတာပင်တို့ကိုနှိပ်စက်ညှဉ်းပန်းမှုကလေးငယ်တွေကိုအန်ဒီယဲတင့်စင်မှုဆန်ရဆွဲချက်တွေနဲ့ရဲကစုံစမ်းစစ်ဆေးနေပြီးဒေါ်လာ900,000နဲ့အမှတ်ကန်ပေးထားပါတယ်။ပ ပေးလောင်ခံထားတဲ့ကလေးတွေထဲကစက်သုံးရွှေမင်္ဂလိကလွတ်မြောက်လာပြီးလက်ကင်ဖုံးကနေရဲကိုခေါ်ယူခဲ့တဲ့အတွက်လော့စင်ဂျလိစ်အနီးကဖီရစ်မြို့ကအင်တီအင်အတွင်းကခြေနေကိုရဲတွေသိရှိခဲ့ရတာဖြစ်ပါတယ်။အဲ့ဒီမင်္ဂလိဟာလည်းအဟာရချွတ်တန်နေပြီးစက်ခွန်နှစ်လုံးမထင်ရပဲ၁၂ရွယ်ကလေးတယောက်နဲ့တူးနေတယ်လို့ရဲကပြောပါတယ်။ အင်းနဲ့မှာကလေးဆက်နှစ်ယောက်လို့ထင်ခဲ့ကြပြီမဲ့တကယ်တမ်းမှာတော့တချို့တွေကအသက်၁၈နှစ်နဲ့၂၉နှစ်ကြားအရွယ်ရွယ်ရောက်ပြီးသူတွေပါပါနေပါတယ်။ပိတ်လောင်ခံထားတဲ့အငယ်ဆုံးကလေးကနှစ်နှစ်အရွယ်ဖြစ်ပြီးတချို့ကလေးတွေကတော့ခြေချင်းခတ်ပြီးအိမ်ယာမှာတန်ကျိုးနဲ့ချီတောက်ခတ်ထားတာလို့ရဲကပြောပါတယ်။အင်းနဲ့မှာလည်းမှောင်မဲနန်းစော်နေသလိုပိတ်လောင်ခံထားရသူတွေကလည်းညစ်ပတ်ပေးရင် အကျအတည်းနဲ့ရင်ဆိုင်နေရတာလို့ Riverside County ရဲဌာနကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကလေးတွေကိုဘာကြောင့်ချုပ်နှောင်ထားရတယ်လဲဆိုတာတွေကိုလည်းမိဘတွေဘက်ကအကျိုးသင့်အကြောင်းသင့်ရှင်းမပြနိုင်ခဲ့ဘူးလို့လည်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်အစီအစဉ်စွန့်လွတ်လာတဲ့အထိဖိအားပေးအဓိကထားဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကခမကထလုပ်ပြီးဒီနေ့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံအပါအဝင်နိုင်ငံပေါင်း20လောက်ကအစိုးရရရှိတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Christian Freeland တို့ကဖိတ်ခေါ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားရင်းနဲ့ပတ်သက်လို့အရေးကြီးနေတဲ့အချိန်အခါမျိုးမှာအမေရိကန်နဲ့ကနေဒါနိုင်ငံတွေကလည်းအခုလိုအစည်းအဝေးဥဆောင်ကျင်းပတဲ့အပေါ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကကျေးဇူးတင်ကြောင်းထုတ်ပြောထားပါတယ်။တကယ်တော့နျူကလ িয়ার နဲ့ပယ်ထိန်ဒုံးကျည်ဆန်သက်မှုတွေမလုပ်ဖို့ကမ္ဘာကုလသမဂ္ဂကတားမြစ်ထားတာကိုမြောက်ကိုရီးယားကအခံပြီးဆန်သက်မှုတွေဆက်လုပ်နေချိန်မှာဒီစီရွေးဖြစ်ပေါ်လာတာပါပြီးခဲ့တဲ့နိုဝင်ဘာလထဲမှာမြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးကျည်ဆန်သက်ပြစ်လွတ်ခဲ့တာကြောင့်တင်းမာမှုတွေတိုးတက်လာခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့ကြားစကားတွေနဲ့အပြန်အလှန်စစ်ထိုးတိုက်ခိုက်ပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်ဒီနေ့အစီအွေးကျင်းပဖို့လည်းဖြစ်လာခဲ့တာပါအစီအွေးမှာရုရှားနဲ့တရုတ်နိုင်ငံတွေကိုတော့မဖိတ်ထားပါဘူးဂျပန်တောင်ကိုရီးယားနဲ့1950ကနေ53ခုနှစ်အတွင်းတောင်ကိုရီးယားစစ်ပွဲအတွင်းတောင်ကိုရီးယားဘက်ကအားပေးကူညီခဲ့တဲ့နိုင်ငံတွေတယောက်ကြမှာဖြစ်ပါတယ်ဒီတော့အတွင်းတောင်ကိုရီးယားနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာပါဝင်ဖြောပြဖို့အတွက်အဖွဲ့ဝင်140ပါတဲ့မြောက်ကိုရီးယားတန်ဆောင်တီဝိုင်းတစ်ဖွဲ့ကိုဆင်လွတ်မဲ့အကြောင်းလည်းပြောဆိုထားပါတယ်နျူကလ িয়ার အရေးနဲ့ပတ်သက်လို့တင်းမာမှုတွေလက်နက်ချေဖြစ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကပြန်လည်တွေ့လည်ဖို့ကြိုးစားချင်ပုံရတယ်လို့တောင်ကိုရီးယားဘက်ကယူဆထားချိန်မှာအခုအစီအွေဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တိုင်းညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိသေးတဲ့တစိတပိုင်းလွတ်လပ်မှုရှိနိုင်ငံအဖြစ်ကမ္ဘာတဝန်းလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစည်းအခမ်းအစမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံအတွင်ပြီးခဲ့တဲ့2018ခုနှစ်ကအချက်အလက်တွေကိုလေ့လာခဲ့တဲ့လွတ်လပ်တဲ့အဖွဲ့အစည်း Freedom House ရဲ့အစည်းအခမ်းအစသစ်မှာနိုင်ငံ88ခုကတော့လွတ်လပ်မှုရှိတဲ့နိုင်ငံတွေမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း58နိုင်ငံကတော့တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးနိုင်ငံပေါင်း49နိုင်ငံကတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်။တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့မြန်မာနိုင်ငံမှာတွေ့ရှိချက်တွေကရောထွေးနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဆဲအုပ်ချုပ်ရေးကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေအစုလိုက်ပြုံးလိုက်ထွက်ပြေးရမှုနဲ့အတူလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကကြီးထွားလာနေတယ်လို့ထောက်ပြကြတာပါ။နိုင်ငံရေးအခွင့်အရေးပြည်သူလွတ်လပ်ခွင့်တို့မှာလည်းလွတ်လပ်မှုမရှိဆုံးအဆင့်9သတ်မှတ်ထားတာမှာမြန်မာကိုအဆင့်5ပေးထားပါတယ်။အင်တာနက်နဲ့သတင်းလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားတဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်မှုအရှိဆုံးနိုင်ငံကိုအမှတ်တရပေးတာမှာလည်း31မှတ်ပဲရရှိပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့မီဒီယာလွတ်လပ်ခွင့်ရွေးကောက်ပွဲတွေတမတမတ်ရှိမှုစတဲ့ဒီမိုကရေစီစံနှုန်းစံထားတွေက12နှစ်ဇက်တိုက်ကျဆင်းလာနေတယ်လို့လဲ Freedom House ရဲ့အစည်းအခမ်းအစသစ်ကဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာဖက်စီခံထားရတဲ့ Riders သတင်းဌာနကသတင်းတောက်နှစ်ဦးပြန်လည်လွတ်မြောက်ရေးသူကြိုးပမ်းမယ်လို့ American ဝါရင်တန်တမန်ဟောင်း Bill Richardson ကထုတ်ပြောလိုက်ပါတယ်။ရှေ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုကိုယ်တိုင်သွားရောက်ပြီးမြန်မာပြည်ထောင်စုဝန်ကြီးဌာနနဲ့တွေ့ဆုံမယ်လို့ Mr. Richardson က Riders သတင်းဌာနကိုတနင်္လာနေ့ကပြောဆိုလိုက်တာပါ။သူဟာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးအကြံပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်ဆုံးရွေးချယ်တာခံရတဲ့နိုင်ငံတကာဗဟုအဖွဲ့ဝင်10ဦးထဲမှတူဦးပါဝင်ဖြစ်ပါတယ်။အခုဖက်စီခံရတဲ့ Riders သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကျန်းဖက်ပဋိပက္ခတွေနဲ့ဒုက္ခသည်တွေသိမ့်ချီထွက်ပြေးရတဲ့အခြေအနေတွေကိုသတင်းယူဖို့ကြိုးစားရင်းဖက်စီခံခဲ့ရတာဖြစ်ပြီးနိုင်ငံတော်လျှို့ဝှက်ဥပဒေနဲ့တရားစွဲဆိုခံထားရတာပါ Mr. Richardson ကတော့သူ့ရဲ့မြန်မာပြည်ခီးစဉ်အဓိကရည်ရွယ်ချက်ကဒီသတင်းတောက်နှစ်ဦးပြန်လွှတ်ရေးဖြစ်တယ်လို့ပြောဆိုထားပါတယ် Mr. Richardson ဟာသမရဟောင်း Bill Clinton လက်ထက်ကစွန့်ရင်ဝင်ကြီးဖြစ်နေရောကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဖြစ်နေပါတာဝန်ထမ်းဆောင်ခဲ့ပူသူဖြစ်ပါတယ်။1995ခုနှစ်ကအီရတ်နဲ့ကူဝိတ်နယ်စပ်မှာတောင်တရင်ဖမ်းဆီးခံခဲ့ရတဲ့ American နိုင်ငံသားနှုတ်ပြန်လွတ်မြောက်ရေးအတွက်အဲ့ဒီအချိန်ကအီရတ်သမ္မတဆက်တန်ဟူစိန်နဲ့အောင်မြင်မြင်စစ်ဆက်ညှိနှိုင်းပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေထဏီပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအပိတ်သဘောတူညီချက်ရရှိသွားပါပြီ။နောက်သတင်းပတ်မှာထဏီပြန်ပို့ရေးလုပ်ငန်းစဉ်တွေဆက်မှာဖြစ်ပြီးနောက်နှစ်နှစ်အတွင်းမှာလုပ်ငန်းစဉ်တွေအပိတ်နိုင်မှုရည်မှန်းထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘင်္ဂလားဒေ့ရှ်ဘက်ကဒီကနေ့အင်္ဂါနေ့မှာကြေညာချက်ထုတ်ထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးခိုးလုံလာသူလီထေဝန်ကသူခေါ်ယူဖို့ကြိုးစားခဲ့တဲ့သူ့ရဲ့မိသားစုမြောက်ကိုရီးယားကိုပြန်ပို့ခံရပြီးမှယူကျိုးမရဖြစ်ရကြောင်းလူသိချင်းကြားထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားကို2015ခုနှစ်ထဲကထွက်ပြေးလွမြောက်လာခဲ့တဲ့လီတေဝန်အနေနဲ့ကြံခဲ့တဲ့သူ့ဇနီးနဲ့သားလေးကိုလည်းတောင်ကိုရီးယားကိုခေါ်ယူဖို့ကြိုးစားခဲ့ပေမဲ့တရုတ်နိုင်ငံကနေဖမ်းဆီးထိန်သိမ်းပြီးအခုလိုနောက်ဆုံးပြန်ပို့လိုက်တာကြောင့်အပြစ်ရှိတယ်လို့ခံစားနေရတယ်လို့သူကဆိုပါတယ်။မြောက်ကိုရီးယားကနေထွက်ပြေးခဲ့ပြီးတရုတ်ထိန်သိမ်းစခန်းမှာထိန်သိမ်းခံနေခဲ့ရတဲ့သူ့ဇနီးနဲ့သူ့သားလေးအခုလိုအတင်းကျပ်ပြပို့ခံလိုက်ရတာကြောင့်ထောင်ကျပြီးအသက်ခံရမှာတော့စိုးရိမ်မှုတွေရှိနေချိန်မှာလီတေဝန်ကအခုလိုထုတ်ပြောလိုက်တာပါ။မြောက်ကိုရီးယားမှာကျန်ခဲ့တဲ့မိသားစုကိုအစိုးရကဒုက္ခပေးမှစိုးတဲ့အတွက်သူ့နာမည်ပြောင်းပြီးတောင်ကိုရီးယားမှာခိုးလုံနေခဲ့တဲ့လီကအခုလိုဝန်ထဲပလက်ဖြစ်နေတာကလွယ်လို့ကျွန်တော်ဘာမှမပြောနိုင်တော့ဘူး။ကျွန်တော်ဇနီးနဲ့သားလေးအတွက်တကယ်ကိုပူဆွေးနေမိတယ်။ဘာလို့လဲဆိုတော့အခုချိန်မှာကျွန်တော်ဘာမှဆက်မလုပ်ပေးနိုင်တော့ဘူး။ဘာမှလည်းထပ်ပြောလို့မရတော့ဘူးလို့ယူကျုံမရဆိုပါတယ်။သူလေးလာသားလေးနဲ့ဇနီးတို့ဟာအခြားထွက်ပြေးလာသူ10ဦးနဲ့တူအောက်တိုဘာလတုန်းကမြောက်ကိုရီးယားနယ်စပ်ကိုဖျက်ချော်ပြီးမချာခင်လေးမှာပဲတရုတ်ဘက်ကဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာထိန်းသိမ်းစခန်းတစ်ခုထဲမှာနေခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းနောက်ဆုံးသောသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ပတ်သက်လို့ဒီကနေ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာအစိုးရဘက်ကတရက်ကိုဒုက္ခသည်300လက်ခံဖို့နဲ့ဒီလိုပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းဆောင်ရွက်ဖို့သဘောတူညီပါတယ်။ဒီအစီအစဉ်ကိုတော့ဒီလ23ရက်နေ့မှာစတင်ဖို့အကြံဖြင့်အပြင်ရှိနေကြောင်းလည်းနိုင်ငံဆွေးနွေးပွဲမှာပါဝင်တဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကထိတ်တန့်အရာရှိကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဟာနေပြည်တော်မှာတနင်္လာနေ့ကစတင်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့မနေ့ကတော့ဘင်္ဂလားဒေ့ရှ်နဲ့အဲဟိုမြန်မာကမှဒီ physical arrangement for the preparation ပေါ့နော်အဲ့ဒါတော့လက်မှတ်ထိုးပါငါမှတ်တယ်ကျွန်တော်တို့လောလောဆယ် reception center တစ်ခုရှိမယ်တောင်ပြိုလက်ဝဲနယ်ကူရ center တစ်ခုဆိုတော့တရက်ကို150နှစ်ခုဆိုရင်300ပေါ့နော်ဆိုတော့တပတ်မှာ5ရက်လက်ခံပါမယ်ဆိုတပတ်ကို1500ပတ်ဝန်းကျင်သူတို့ကတရက်ကိုလူ1500လက်ခံခိုင်းတယ်အဲ့ဒါတော့ကျွန်တော်တို့ဒီမှာလက်တွေ့မြေပြင်အခြေအနေရေလုံနေတဲ့ဥစ္စာတွေနဲ့လက်ရောညီထွေမရှိလို့တော့ကျွန်တော်တို့လက်ခံနိုင်တာဒါပါဆိုပြီးတော့ပြန်ပြောထားပါတယ်ခင
်ဗျာ။ပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းပြီးစီအောင်ဆောင်ရွက်ဖို့နဲ့ဆောင်ရွက်စဉ်တိုးတက်လာတဲ့အခြေအနေကိုကြည့်ပြီးမူလတတ်မှတ်တဲ့အချိန်ကိုပြန်လည်တုံးတက်သွားမယ်လို့လည်းပြောပါတယ်
။ Perpetration ကို time bound manner နဲ့complete ချအောင်လုပ်မယ်။ပ preferably 2 years ဆိုပြီးတော့အဲ့လိုမျိုးလေးကနှစ်ဖက်ဟိုစာထဲမှာတော့ထဲမှာဒါတော့ repetition လုပ်တဲ့အပေါ် progress ကိုကြည့်ပြီးတော့ကျွန်တော်တို့ဒီ time frame ကိုလည်းကျွန်တော်တို့ပြန်ပြီးတော့ review လုပ်မယ်ဆိုတာလည်းနှစ်ဖက်တော့နားလည်မှုယူထားပါတယ်ခင်ဗျာ
ဒီကနေ့ရရှိတဲ့သဘောတူညီချက်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကရရှိထားတဲ့သဘောတူညီချက်ကိုအခြေခံပြီးလက်တွေ့ဆောင်ရွက်နိုင်တဲ့အခြေအနေကိုပြန်လည်ဆွေးနွေးလက်မှတ်ရေးထိုးတာဖြစ်ကြောင်းလည်းပြောပါတယ်ဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်ကိုဦးကျော်မိုးထွန်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့က23ရက်နေ့နိုဝင်ဘာတော့သဘောတူညီချက်ရအခု January 23ဆိုရင်စာမှာပေါ့နော်အဲ့လိုစတဲ့အခါမှာလဲကျွန်တော်တို့ဒီဘက်ကပုံစံအနေပေးပြီးပြီဖြည့်ဖို့ဖောင်ပုံစံနဲ့ပြီးပြီးသူကဖောင်လေးဖြည့်ပြီးရင်တုံးလိုက်တုံးလိုက်သူတို့ပို့ပေးမယ်အဲပြီးပြီးရင်ကျွန်တော်တို့ကဒီဘက်မှာလူဝင်မှုကြီးကြပ်ရေးရစစ်မယ်စစ်ပြီးရဲ့အပေါ်မူတည်ပြီးတော့သူတို့ဘက်ပြန်ပို့မယ်အဲကျွန်တော်တို့ဘက်က verify လုပ်ပေးတဲ့လူတွေထဲမှာတရက်တရက်ကို150အဲစင်တာတစ်ခုကို reception center တစ်ခုကိုကျွန်တော်တို့လက်ခံသွားမှာပေါ့
ဒုက္ခသည်တွေပြန်လည်နေရာချထားရေးဥဆောင်စီစဉ်နေသူရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကစစ်စစ်ပြီးဒုက္ခသည်တွေကိုသတ်မှတ်တဲ့ရက်မှာပြန်လည်လက်ခံနိုင်ဖို့အတွက်အစဉ်အသစ်ဖြစ်အောင်ဆောင်ရွက်ပြီးဖြစ်ကြောင်းပြောဆိုထားပါတယ် HRW ကနိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ဒုက္ခသည်တွေပြန်လာမဲ့အချိန်စရာဟာဆောလွန်တာရဲ့နေရက်ဆုံးခွာသွားတဲ့အကြောင်းရင်းကိုမဖြေရှင်းနိုင်သေးတာရဲ့နေရက်ပြန်သူတွေရဲ့လုံခြုံရေးကိုစောင့်ကြည့်နိုင်တဲ့စနစ်အကောင်အထည်မဖော်နိုင်သေးတာရဲ့စတာတွေကြောင့်စိုးရိမ်မှုရှိကြောင်းထုတ်ပြန်ထားပါတယ်စကိုင်းပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးကျပ်ဖွဲ့ဝင်တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ပါတယ်။စကိုင်းပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ဖြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်အစိုးရကဖော်ပြပြောဆိုနေသလိုကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။
ကိုမိုးစောပါရှင်ခရော့ရှမ်ပီနယ်ရင်ကလူအခွင့်ရေးချိုးပေါက်ခံရတဲ့တရင်ဖက်ဆက်ပါမယ်။ရှမ်ပီနယ်မြောက်ပိုင်းနှမ်းဆောင်မြို့နယ်မှာလက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံတွေပေးလို့ရတင်ဆောင်နေရခြင်းလူမရှိတဲ့အိမ်တွေကိုဖောက်ထွင်းလူရဲမှုတွေမိရှို့ခံရမှုတွေကြုံနေရပါတယ်။စစ်ရှောင်ရွာသားတွေရဲ့အိမ်ကိုဖောက်ထွင်းတဲ့လူရမှာတပ်မတော်သားတွေပါဝင်နေတယ်လို့ဒေသခံတွေကစွပ်စွဲနေပေမဲ့စွပ်စွဲချက်ဟာမှန်မှန်ကြောင်းလဲအာဏာပိုင်တွေကငြင်းဆန်ထားကြတာပါ။အဖြစ်ဆုံးကတော့ဆက်သွယ်စူးစမ်းထားတဲ့ VOA မြန်မာပိုင်းတရင်ထောက်နိုင်ကွန်အိမ်ကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါစစ်ဘေးရှောင်နေရတဲ့ဒေသခံတွေစွန့်ခွာလာခဲ့ကြတဲ့ရှမ်းပြည်နယ်မြောက်ပိုင်းနိုင်ဆန်မြို့နယ်ကျက်တီကြီးရွာမှာဖောက်ဆွဲမှုနဲ့မိလောင်မှုတွေကြုံခဲ့ရပြီးကျူးလွန်တဲ့လူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်နေကြောင်းလည်းဒေသခံလူကပြောပါတယ
်။မင်းညာကျွန်တော်တို့အားလမ်းကြားတာသူတို့ပြောတယ်ခင်ဗျားတို့ရွာမိလောင်ပြီတဲ့ဘယ်သူအိမ်လည်းမရှိဘူးမင်းညာကျွန်တော်တို့ထုံးကြည့်တော့ပါကျွန်တော်တို့ပြုတ်သွားတာမင်းညာတော့အိမ်ဆိုင်မရှိနေလောက်ပါဘူးဒီဒီလုံးပေါ့သူတို့အားလုံးဖောက်ကုန်ပြီဒီကိစ္စတည်းကအလို့ဖောက်ကြည့်ကုန်ပြီဒီတိုင်းပါတယ်အားလုံးရှိတယ်များပေါ့ဒီဗမာတမတော်ပေါ့သူတို့ဖောက်တယ်ကျွန်တော်တို့မနေ့ကသူတို့ဇွားမှာတက်သွားတာသူဒီလာနဝက်နဲ့ဇွားပေါ်မှာသူတို့ပြောတာမြင်းလုံးလေးကုန်သူတို့တင်းသွားတာခံရောစီရောပြည့်စီအမျိုးမျိုးပေါ့သူတို့မြင်းနဲ့တင်းသွားတာ
စစ်ဘေးတန်ကြောင့်လူတွေတိမ်းရှောင်နေကြရတဲ့ကျက်သေးကျွော်တွင်ဖောက်သွင်းမှုအိမ်သုံးအိမ်မိရှုခံရမှုဟာတနင်္ဂနွေနေ့မှာဖြစ်ပွားခဲ့တာပါဒီလဆန်းပိုင်းမှာမြန်မာသံတမန်နဲ့တရားနယ်လေးတမ်းမလောင်တပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေတွေကြောင့်ကြောင်မွေးမြို့နယ်အာပြောင်ကျေးရွာ၊နန့်ဆန်မြို့နယ်ကြောက်ဖြူကျေးရွာနဲ့ကျက်တီကျေးရွာကဒေသခံ1300ကျော်ဟာကြောင်မွေးမြို့ပေါ်မှာစစ်ဘေးသိမ်းချောင်နေကြရတာပါ။ရွာသားတွေနဲ့တန်ငါတော်တို့ကလည်းတမ်းမတော်ကလည်းကျူးလွန်တာဖြစ်တယ်လို့စွပ်စွဲနေမှုအပေါ်မှာတမ်းမတော်ကလည်းညှင်းဆုံခဲ့ပါတယ်။မနေ့ကမွန်လွဲပိုင်းမှာတမ်းမတော်ရာရှိ3ဦး၊ရဲရာရှိ2ဦးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းနေအိမ်မိလောင်မှုနဲ့ပတ်သက်ပြီးတမတော်ကလှုပ်ဆောင်တာမဟုတ်ကြောင်းရှင်းလင်းခဲ့တယ်လို့ကြောက်ဖြူလေးကျွော်အုပ်ချုပ်ရေးမှူးဦးစောလှိုင်ကပြောပါတယ
်မြို့နယ်အင်္ဂါစီဝေးခေါ်သေးတယ်အိုက်ကစားရှင်းပြသေးတာပေါ့နော်အဲ့ဒါအဲဒီလိုလုပ်တာမဟုတ်ဘူးဆိုတော့အကြောင်းပေါ့နောက်ပြီးတော့မိုင်းတလုံးခွဲတယ်တဲ့လက်နက်ကြီးလည်းရှားတယ်တဲ့တို့လုံးဝမလုံးပေါ့တို့မှတတိယထောက်ထားပြည်စုံရှိရပေါ့တို့ကိုဆွဆွဲကျင်လည်းကြောက်ပေါ့ခုခရယ်ပေါ့နော်တို့ရှင်းပြပေးမယ်ပေါ့
ဇန်နဝါရီလ14ရက်နေ့ကမြမတမတော်တိုက်ရင်904စကခနောင်ချူတိုက်ရင်ကနေနန့်ဆန်မြို့နယ်ကြောက်ဖြူလေးအုပ်စုကျက်တဲ့ရွာစင်းဝင်ရောက်ပြီးရွာသားတွေရဲ့အိုးအိမ်တွေကိုဖောက်ဆွင်းပြီးအစားအသောက်တွေပစ္စည်းတွေယူဆောင်ခဲ့တဲ့အပြင်လူနေအိမ်၃အိမ်ကိုလည်းမိရှုဖျက်ဆီးခဲ့ကြောင်းမှတ်တမ်းနဲ့သုတေသနဌာနတာအမျိုးသမီးဖွဲ့စည်းကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ကြောက်ဖြူလေးကျေးရွာအုပ်စုကမြမတမတော်ကနေနေရာယူထားသလိုတမ်းပလောင်တပ်ဖွဲ့အပြင်ဆောင်းပိုင်းရှမ်းပြည်တမတော် RCSF ဖွဲ့တွေကလည်းလှုပ်ရှားနေတာဖြစ်တဲ့အတွက် ပဲဖွဲ့ရဲ့လက်ချက်ဆိုတာအတိမပြုနိုင်သေးဘူးလို့ကြောက်ပြီလေးကြည့်ရအောင်ဆိုရင်မူဥဆောင်းလှိုင်းကပြောပါတယ်လာတော့စေရပတိပခအသိမှနေစေချင်နေပြီကြောင့်စေဘေးချောင်ရွာသားတွေနေရရင်ပြန်ဖို့မဖြစ်နိုင်သေးဘူးလို့ဥဆောင်းလှိုင်းကဆက်ပြောပါတယ်
အဲ့ဒီလွယ်လောက်နေဦးတယ်နဲ့ဒါကတော့ပြောလို့လာပြောတယ်ပြန်ပြန်လို့ရတယ်အိုင်းနဲ့ဒီကြောက်ပြူလေးရအားပြောင်းရတိုက်တိုင်ရအဲ့လုံးဝင်ဆိုင်လို့ဖြစ်နေကြွာအဲ့လုံးဝင်ဆိုင်ချားထဲမှာတောက်ပုံးရှိနေတယ်အဲ့ကုန်းပေါ်မှာဒါကနေရာယူထားလဲကွာအာရှိနေတော့တိုက်ပွဲစီမီလေးဖြစ်နိုင်တယ်လို့ယူထားကြတာပေါ့လေကြွာရတယ်ဒါမှမပြန်ရဲကြသေးတာ
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာသမ္မတနဲ့တားမလောင်တပ်ဖွဲ့ KIU ကချင်းလွတ်လိုက်ရေးဖွဲ့တွေနဲ့စစ်ရေးသင်းမနေစဉ်လက်ဖြစ်ပါတယ်စစ်ရေးကာလအတွင်းနှစ်ဖက်စစ်ရေးသင်းမနေတာမဆမ်းမီမဲ့အခုလိုစစ်ပေးတင်းချောင်းနေတဲ့ရွာသားတွေရဲ့အိမ်ကိုဖောက်ဆင်းတဲ့ပြင်မိတင်ရှုတဲ့လွတ်ရွာဟာလူကိုရေးချိုးဖောက်မှုတစ်ခုလိုလဲတန်းလူစုအခြေပြုဖွဲ့စည်းတွေကလည်းသု
ဒီကနေ့ကရခိုင်မြောက်ပိုင်းပြည်ပခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရွန်ဂျာဒုက္ခသည်တွေကိုစီစဉ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ22ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တော်အဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှာနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လောက်ကန်စားတောက်ရက်တင်ဟောင်လို့ကြေးရွာတွေကိုအစီအစဉ်တကြပြန်လည်တိဆောက်ပေးမယ်လို့မြန်မာဆွေရွာကထ တဲ့အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ viewer ကခေါ်ယူมาဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ viewer မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းကြမယ့်သတင်းရှင်တွေကိုကြည့်စုပါရခင်ဗျာ
။ VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါညတွေမှာအသစ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီတိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ19 25 30နှစ်တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့သတင်းဆောင်မနောက်တစ်ပုဒ်ဆက်ရအောင်ပါ။စကိုင်းတိုင်းဆောင်းလင်းကြီးမြို့နယ်မှာရှိတဲ့လေဗရောင်းတောင်ကျင်းစီမံကိန်းမှာဆန္ဒပြရင်တနတ်ထီမှတည်ဆုံခဲ့သူတော်ခွင်ဝင်းအမှုကိုဒေတာခန်အာနာပိုင်တွေကအမှုပိတ်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံရှိနေများကိုရက်ကအမှုနဲ့ပတ်သက်လို့အမြင့်ဆုံးအထိရှောက်လဲခဲ့ပေမဲ့ပယ်ချခံခဲ့ရပါတယ်။လုံခြုံရေးရဲတပ်ဖွဲ့ဝင်တွေလှုံ့ထုံလှုံ့ညင်းနဲ့အညီကင်တွဲဖို့ပြက်ကွက်ခဲ့ရကတောင်သူတော်ခွင်ဝင်းတည်ဆုံရတာဖြစ်ကြောင်းပြည်တော်စုဘ ਹੁ တရားလွှတ်တော်ရှင်နေချုပ်ယုံကိုရှိနေများကိုရက်ကရှောက်လဲခဲ့တာပါ။အပြည့်စုံကတော့ဆက်သွယ်စူးစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါရယ
်လေဗရောင်းတောင်ကျင်းညီစီမံကိန်းကြောင့်ဒေသခံတွေရဲ့လေယာဉ်မြေတွေသိမ်းဆီးခံရတာတွေကိုကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတနက်နဲ့ပြစ်ခတ်ခံရပြီးတည်ဆုံခဲ့ရတာပါဒေါခင်ဝင်းရဲ့ရှင်းနေတွေကတော့ပြည်တော်စုဘ ਹੁ တရားလွှတ်တော်ရှင်းနေချုပ်ရုံးကိုစာချုပ်လာတင်ခဲ့ပေမဲ့ဒီမှုဟာပုံမှန် 144 နည်းနည်းမှာဖြစ်ပွားခဲ့တာကြောင့်ဆိုပြီးပယ်ချခံခဲ့ရတယ်ဆိုပြီးဒေါခင်ဝင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလွှတ်တော်ရှိနေဦးအောင်သိန်းကပြောပါတယ
်ဒီ144ဥတွေကိုမကျင့်သုံးတဲ့အခါကျတော့အဓိကရုံးနှိမ်နင်းတဲ့လုံထုံးလုံးကြီးဆိုတာရှိရဲ့အဲ့လုံထုံးလုံးကြီးနဲ့အညီဆောင်ရွက်ခြင်းမရှိဘူးဆောင်ရွက်ခြင်းမရှိဘူးဆိုတာငါတို့ဘက်ကပြောအောင်မလို့တော့ပြောတာပေါ့အဖြစ်လဲဆိုတော့ तू ကဒီလုံထုံးလုံးကြီးနဲ့မညီဘူးဆိုတော့ तू ကအဲ့144ထုတ်ပြတဲ့ပုံမကိုထုတ်ရဲအရာမှာလာပြီးတော့ဆန္ဒထုတ်ပေါ်လာတော့အဲ့ထဲဝင်လာလူကဒေါ်စီကန်နဲ့အကြောင်းပြရမယ်ဒေါ်စီကန်နဲ့ဒီလူစုခွဲအောင်ပြောရမယ်ဒေါ်စီကန်နဲ့ဝင်မှုကြားရမယ်နောက်ချက်ကအဲ့လိုမမရဘူးဆက်ရှိရဆိုရင်ဟိုမိသားပိုင်းရဲ့ရေဖြန်းပေးရမယ်အဲ့လိုမှမရဘူးဆိုရင်ဒီမြေယုံသုံးရမယ်နော်ရဲ့ရုံတော့မတော့အဲ့လိုသူ step 456ခုရှိရဲ့အဲ့ဒီဟာကိုကြော်လွန်ပြီးတဲ့အခါကျမှပြစ်ဆိုရဲအမိတ်ပြီးတဲ့အခါကျတော့ဒူးထောက်ပြီးတော့ပြရမယ်ဆိုတဲ့အဆင့်အဲ့တော့ဒူးထောက်ပြီးပြရမယ်ဆိုတဲ့အဆင့်မျိုးဟာနဖူးတက်တဲ့မှောင်ပြစ်တယ်ဆိုတဲ့ကွာဒါသူ့ရဲ့ဒီဟောအဒီယုံနေနေနဲ့ရှင်ထုံးနေရင်ဆောင်ရွက်တာမဟုတ်ဘူးဆိုတာပေါ်လွင်တယ်ပေါ့နော်ဆိုတော့ငရုဘက်ကတော့အဲ့ဒီဟာကိုအိုင်လေးကူပြီးတော့အဓိကပြောတာပဲ เนาะเอาอะไรอาชีพอะไรไม่เอาตัวเราจะซาจุนโอยงนี่เนี่ยนะน้องซงยงบอกเลยเนาะตัวเปรย์เลยจ้ะบ่โอเคจะบอกเลยเนี่ยมาคอมมิวนิสต์คุณเนี่ยอาณาบริเนี่ยโอ้ช่วยเอพอดีลงจอยอยู่ท่าเลยอาณาบริเนี่ยชื่อเนี่ยเนี่ยดีมุกพี่ป้าเกล้าลูกสบายเลยทำไมแค่จะก้าวอุปนิยอุปนิยชื่อวันบ่าวเนี่ยชื่อเนี่ยนับว่าไอ้มาโอ้ช่วยยันเดียก้าเขียนเยี่ยมมุก เนาะเสียงเยี่ยมรู้ที่ลงอยู่ในดาวน์ไลน์รู้ว่ามองไปก็ลงอยู่ดาวน์ไลน์ดูอะไรมีอะไรบ้างเนื้อจะเนื้อจะว่าไปเลยเนื้อจะยี่อะปกุลยี่ชิ้นยี่ชิ้นนู้นมาเจ็ดดาวน์เนาะอันนี้ลูกจีน่าก็เจ็ดเจ็ดไม่เปียอ่ะอ่ะดีอยู่ไม่เนี่ยจินจินทุนเนี่ยยี่สองเจ็ดโมเป็นเนี่ยจีไม่กูเปียดละไปดูเปียดเลยอันนี้เราเอาลูกจีน่า
เลบรองดอกยีเนปเตลูเซฟไวล่าเซียนิกาทบยังไงเดมเอ็มเนซีอินเตอร์เนชั่นแนลลูกคนยีพอจีเอทุกข์ตอนนั้นเราไม่ไปท่าเรือเซียนคันซามาโรเลบรองดอกเจนิสิมังเกงจาวท่านเนชิชีเดมิตาซูเวนิฮาที่สิมังเกงโตเชมูเนตูโอเอ็นชูปียงยาราเลียมีโซชงยาราดีเนลูกคนยีชอบพามูเรชีดีเดสบีพอบยาทาราบะดีด้วยเลบรองดอกเจนิสัตว์เรียนตุพอยลงงานดีกูเช่นเช่นยังสายเจ็บปวดด้วย ลูกคนยี่ปวดดีกันยามาอันนาไปนี่ก็ต้องสูงเกินไปเลยใช่ไหมเอเอมาตัดเป็นเปปุตัวเราใช่ฟิวเอ็นยามาไปเนี่ยคุณทุเรียนเป็นเรื่อยๆซีซั่นพีพีเชนคนนั้นไหมฟิวเอเอยูมินสัญญาซีซั่นก็เอเชียเซเว่นจูรุกันได้พายุจิชูนัยมาเลยจะเป็นฟิวเอเอได้ทุเรียนชุดกูฟิวเอเอในเดือนสามเดือนนี้เป็นบ้ามิสจอดฟิวเอ็นนิวส์จอดก็มาเลยจิชูนัยเดี๋ยวฟิวเอเอยูทูบติดตามในเฟซบุ๊กตัวกันในบริโอเลจิชูนัยยาวเลยใช่
ครูรจันทร์ชินีเรศเชิงด้วยนักสงสารตัดสินใจกูมาตั้งยิ่งไทยกับพี่ไปบ้าง ยามานั้นเหรอที่ว่าลุลามูมีชีวิตเลยแต่ใจจะไปลุลามูชีวิตในงานพี่กบ้าจะว่าลุลามูสายนั้นท้าวสักคนเนี่ยเส้นขันสามาพบยาไล่ไปเลยในงานมาที่อากูจะงานในงานจวนพี่ก็เลยนั้นท้าวสักคนคนนี้ก็เชื่อเรื่องลีลาเกเรลุลาเตอพอสี Freedom House เส้นขันสามเดิมมายามานั้นเหรอป่าวในงานป่าวงาเสฉะในงานกูแต่ใจจะไปลุลามูชีวิตในงานวิพีตั้งมาทาราพี่ไปเลย อเมริกันพิลาสุเยลูเอ็มฮูจิจะยืดผิวเปล่าเลยเนี่ยปัตตาบีพิเคเรตเรียนประกาศทะลุดอกมาดีเนี่ยสุนุมหัวจวนตำราก็ยืนยันทีดีมาเชื่อเปียสุเกเรสุรานเนี่ยปัตตาบีเปียจ้าสุจาเดลุดอกมาดีเนี่ยแต่ชาวปกุริโกตำราโดนเนี่ยทรังก์เสบีสันจิมเปียสุนิบาเดอเมริกันพิลาสุโกเกลียบว่ามาดีอ่ะมาวันยาวสิตุริโกกากวยปิทาเดทากาสุนุบวยมาเปียสุเกราดุริโกทะลุดอกมา เจ้ากีตาเป็นอ่ะลูกตงซาลูกเขยเดยองจิมิชิเวตพอดูนี่จะไม่ยานายมูตาเป็นอ่ะทากาโกพิเศษบีเสตตาโกที่น่าจีเดลูตำรากาเชต้าตุ๊กยังเงียบเชปาร์เดตาตมิสตงยาโกเนปันนันสอนนี่เดชินิมิวเนเอเนมาเป็นลำทาเดสนิเคมโบนาอุโกมันเนจเนลานิกาพันสิไลเดจังแคลิฟอร์เนียปีเนอาณาบันโดกาเปียวบาร์เดเจเบเนลูอี
ถ้าเป็นทุกคนในเส้นยี่ปั้มหูกลิ้งเหรอวิโกอันเดียดเต็มเส้นหูสัญญาสวยชัดเจนเนี่ยเหยาะสงสารสิสิเนี่ยบีทอลากูดันเนี่ยอามากันปีทาราพิบาร์เลยเช่นแต่เรื่องจริงชั่วโมงตั้งยี่ทักกันจริงยังไปเคลาว่าที่ยานี่ตัวซีซันทอลูยมุกกูยานายพี่บีเซบายสัญญาอินจิเนียร์ก็รอตอมัสบลอนด์พิบาร์เลยฟิวเอเมริกันอันเดียร์เนี่ยเป็นยามาบัตซีซิงโอยามาสนอเชียร์กูนายานิเซนัยที่ไลน์ดอมิดาสกูกิโลฮัตติงาลิงาตงยาไลน์ดอมิดานั่งสังกาคิโลฮั
This program has come to you from the Voice of America, Washington.
Thank you.